မကွေးတိုင်းဒေသကြီးပေါ့မြို့နယ်နဲ့စေမိုင်အကွာမှာရှိတဲ့ကိုင်းလေရဲစခန်းကိုဇွန်လ9ရက်မနက်ပိုင်းကဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာပါမနက်6နာရီကနေမွန်းတဲ့အချိန်ထိနှစ်ဖက်အပြန်အလှန်တိုက်ပွဲဖြစ်ပွားခဲ့ပြီးစခန်းအတွင်းကရဲဝင်တွေဟာစခန်းကိုစွန့်ခွာထွက်ပြေးသွားပြီးမပြေးဘဲကြံရှိတဲ့ရဲတပ်သားတို့ကိုလက်ရဖမ်းမိခဲ့တာပါအဲ့ဒီနောက်စစ်ကောင်စီကလေကြောင်းအကူအညီနဲ့အင်အားဖြည့်သိမ်းပြီးနေမြေရှင်းလင်းတာတွေလုပ်ပြီးတော့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကနှစ်ဦးတိတ်ဆုံးခဲ့တယ်လို့ဒေသခံတူကတိုက်ပွဲအခြေအနေကိုအခုလိုပြောပြပါဗျ
။မနေ့ကတော့ဖြစ်တယ်ဆိုတာကမနေ့ကတော့6နာရီတူကစတယ်တိုက်ပွဲကကြတော့ကျွန်တော်7နာရီတူမှတိုက်ပွဲဖြစ်တယ်ဆိုတာကိုသိရတာပေါ့စတင်သိရတာ။ဒီတိုက်ပွဲပြရနဲ့ဒီစခန်းနဲ့တိုက်ပွဲဖြစ်တယ်လို့သိရတယ်သူတို့ကလေရင်နဲ့ဒီစစ်တပ်ပေါ့စစ်တပ်ကလေရင်နဲ့စစ်သားတွေကိုလေမွားနေချပေးတယ်ပေါ့ဝဲတယ်ပေါ့ဝဲပြီးမှဒီ PDF ဘက်ကကြတော့ကျွန်တော်တို့2ယောက်ကြတယ်ပေါ့ရဲဘက်ကကြတော့သူတို့ဒီစကားမှုရာဇမောင်းဆိုတာထိကြိုက်တယ်ရရတယ်ပေါ့ပြက်ပြက်ခတ်ကြရနေတယ်။ပြေးသွားကြတယ်သူကစကားနဲ့မှကြလူကမရှိဘူးမရှိခဲနဲ့။အဲ့ဒီအစ်စ်တွေပဲလားဘလို့အင်တာနက်လိုင်းနဲ့ပဲဆိုတာကမျိုးလေရင်ဝဲတယ်ဝဲပြီးမှစပန်းချတယ်ဒီမျိုးနှစ်ခါဝဲတယ်အဲ့ဒီအစ်စ်နဲ့
ရဲတပ်ဖွဲ့ဝင်တွေထိကြိုက်တာတွေဖန်ဆီးရတွေနဲ့ပတ်သက်ပြီးတီးကြအတိမပြုတ်နိုင်တယ်လို့စစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။တိုက်ပွဲကြောင့်စခန်းမှာတာဝန်ကျတဲ့ရဲတပ်ဖွဲ့ဝင်တွေဟာစခန်းကိုစွန့်ခွာသွားပြီးဇွန်လ8ရက်နေ့မှာတော့စခန်းနဲ့မိုင်းဝက်ဝေးတဲ့ရွာရဲ့ဖုံးကြီးကျောင်းမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့စစ်ကောင်စီကိုထောက်ခံတဲ့ပြူစောထီတွေဟာအင်အားတရာကျော်နဲ့တက်ဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်။ဒါကတော့သခိုင်းတိုင်းဘက်ကအခြေအနေပါ။မကွေးတိုင်းမှာဆိုရင်လည်းဇွန်လ9ရက်ကစစ်ကောင်စီထောက်ခံသူတွေတက်ဆွဲထားတဲ့ကံကြီးကုန်းကြီးရွာတော်လန်းထဲမှာဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်10ဦးတက်ဖြတ်ခံရပြီးအရက်သားတွေဖမ်းဆီးနှိပ်စက်ခံရတာတွေရှိပါတယ်။ဒါနဲ့ပတ်သက်လို့ဒေသခံတို့ကအခုလိုပြောပါဗျ။ဟိ
ုကတိယလန်းကအဲ့ဒီထက်သွားတာဟုတ်။အဲ့ကျတော့ကျွန်တော်တို့ကသူတို့ကပြူရဖြစ်တဲ့တွေကဟိုဘက်ဒီဘက်ရွာဒီကဟိုတောလန်းလိုက်ကသွားနေရတာပေါ့လေ။အဲသူတို့ကဘာဖြစ်တယ်ဆိုတော့ကင်းမုံဝစ်လိုက်တယ်ပေါ့။ဒီစားလုံးပြည်သူတွေပေါ့အသွာလာတွေကိုဖမ်းနေပေါ့။နောက်ပိုင်းဒီထဲမှာမှဒီမှာတောလန်းကြီးရဲဘော်တွေလည်းပါသွားတာပေါ့လေ။၆ယောက်ပေါ့ကလေးပါဝင်ပေါ့နော်။ဒီတော့ပြည်သူ9ယောက်ကိုတော့ညနေကျပြန်လွတ်လိုက်တယ်။ဟိုကျွန်တော်တို့ဒါ local တစားဖို့က2ယောက်ကဟိုမဟုတ်ကြည့်သေးလို့ဆိုပြီးတော့အဲထပ်ဖမ်းတယ်ဖမ်းတဲ့ခါမှတယောက်ကထွက်ပြေးတဲ့ခါမှ PSC ဆိုရဲဘော်တယောက်ကိုအဲဒီလိုပြစ်တက်လိုက်တယ်ပေါ့လေထွက်ပြေးလို့ဆိုပြီးတော့ဟိုကျန်နေကျွန်တော်တို့ရဲဘော်တွေကိုတော့ဟိုကျွန်တော်တို့ညကျတော့သူတို့ဟိုဒီမှာတိုက်ပွဲဖြစ်တယ်အောင်တင်းပြီးတော့ပေါ့လေဒါဒီတိုက်ပွဲဖြစ်လို့ကြာသွားတယ်ပေါ့နော်မျိုးနဲ့ကျွန်တော်တို့အကုန်လုံးပေါင်းနေရာချင်းမှာပြစ်တာရောဆို6ယောက်တည်သွားတယ်
ဖန်စီခံရတဲ့အချိန်အသက်မပြည့်သေးတဲ့14နှစ်အရွယ်မင်းကလေးတူပါဝင်ပြီးပြန်လွတ်လာချိန်မှာထိုးကျိတ်နှိမ့်ဆက်ထားတဲ့ဒဏ်ရာတွေနဲ့ညုံမဲဆွဲနေတယ်လို့လည်းပြောပါရယ်စစ်ကောင်စီကချောင်းဦးမြို့နယ်ထဲမှာမကြာခဏဆိုသလိုနေမြေရှင်းလင်းတာတွေလုပ်နေပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားပါရယ်ချောင်းဦးမြို့နယ်ထဲကကျေးရွာတွေကရာနဲ့ချီတဲ့နေအိမ်တွေမီးရှို့ခံရပြီးထောင်ထဲချီတဲ့ဒေသခံတွေဟာစစ်ဘေးဒုက္ခသည်အဖြစ်တိမ်းရှောင်နေကြရပါရယ်ခင်ဗျာ